သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုတဲ့အမှုအထက်လွှတ်တော်မှကြားနာဆစ်ဆဲတဲ့အခါအောက်လွှတ်တော်ကိုသာတည့်ရလို့အဖြစ်ဆောင်ရွက်ဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကရွေးချယ်ထားသူ9ဦးကိုအောက်လွှတ်တော်မှမနေ့ဗုဒ္ဓနေ့ကမဲခွဲအတည်ပြုပေးလိုက်ပါပြီ။ဒါနဲ့တပါးလဲမှာပဲသမ္မတပေါ်တင်ထားတဲ့ဆွဲချက်တစ်ခုကိုလည်းအထက်လွှတ်တော်ကိုပို့လိုက်ပြီးဖြစ်ပါတယ်။ဒီမိုကရက်ပါတီဝင်အများစုရှိတဲ့အောက်လွှတ်တော်ကအောက်လွှတ်တော်ကိုသာတည့်ရလို့အဖြစ်ဆောင်ရွက်ကြမဲ့သူတွေကိုအဆိုပြုထားတဲ့ဥပဒေမူကြောင်းကိုတော့ပါတီလိုင်းတိုင်းမဲခွဲအတည်ပြုပေးလိုက်တာဖြစ်ပါတယ်။အဲဒီနောက်မှာတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအဲ့ဒီဥပဒေမူကြောင်းကိုလက်မှတ်ထိုးပြီးအတည်ပြုပေးလိုက်ပါတယ်။ဖိုတိုနဲ့နောက်ပိုင်းမှာတော့ရွေးချယ်ခံရသူကိုယ်စားလှယ်ခုနှစ်ဦးဟာသမရပေါ်တင်ထားတဲ့ဆွဲချက်နှစ်ခုကိုကန်ပြီးအစဉ်လာအတိုင်းလွတ်တော်အဆောက်အဦရဲ့တစ်ဖက်မှာရှိတဲ့အထက်လွှတ်တော်ရှိရာကိုလူကိုယ်တိုင်သွားပေးကြမှာဖြစ်ပါတယ်။ကြားနာစစ်ဆေးမှုတွေကိုတော့ရှေ့သတင်းပါအတွင်းစတင်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။အောက်လွှတ်တော်ထောင်လိုင်းရေးကော်မတီဥက္ကဋ္ဌအာဒမ်ရှစ်ဖ်နဲ့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနက်ဒလာတို့အပါအဝင်ဒီမှုကိုဥဆောင်တရားစွဲကြမဲ့ဒီမိုကရက်ပါတီဝင်ကိုယ်စားလှယ်ခုနှစ်ဦးကိုအောက်လွှတ်တော်ဥက္ကဋ္ဌအနန်စီပလုစီကဗိုလ်ထိုးနေမှာပဲရွေးချယ်ခဲ့တာပါ။အဖွဲ့ဝင်ဖြစ်ပါဝင်သူတခြားပုဂ္ဂိုလ်တွေကတော့Sylvia Garcia, Hakim Jeffries, Zoe Lofgren, Jason Crone, Val Demings တို့ဖြစ်ကြပါတယ်